မြန်မာနိုင်ငံမှာကိုဗစ်ကာယောဂါရဲ့ကရက်2021ဆက်အနာသိမ့်မှုနဲ့လူမှုစီးပွားအခြေအနေမတိမငြိမ်ဖြစ်နေတာကြောင့်အလုပ်ဈေးကွက်ဟာဆက်လက်ထိခိုက်နေတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်။အလုပ်ကံရရှိနှုန်းအလုပ်အခြေအသွေးနဲ့ကုန်ထုတ်စွမ်းအားဆက်လက်ကျဆင်းနေတာမှာအထူးကိစ္စကအမျိုးသမီးအလုပ်သမားတွေဖြစ်တယ်လို့ ILO ကဒီကနေ့ဇူလိုင်29ရက်နေ့ဇင်းနဲ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်။အဲဒီကဏ္ဍတွေအားလုံးမှာစိန်ခေါ်မှုတွေရှိနေတယ်လို့ပြောပါတယ်။လူဦးရေနဲ့အလုပ်ကံရရှိတဲ့အချိုးက2012ခုနှစ်တုန်းက 8.2 ရာခိုင်နှုန်းရှိခဲ့ရာကနေ2022ခုနှစ်မှာတော့ 54.5 ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။အလုပ်ကံရရှိနှုန်းတချို့ကဏ္ဍတွေမှာပြန်တက်လာပေမဲ့လူဦးရေနဲ့အလုပ်အချိုးအစားမမျှသေးဘူးလို့ထောက်ပြထားပါတယ်။အလုပ်ကံထိခိုက်တဲ့အပိုင်းမှာအမျိုးသမီးတွေကအမျိုးသားတွေထက်ကိုနှစ်ဆပိုများပါတယ်။ကြုံရကြပန်းအလုပ်လုပ်ကြရသူတွေပိုများလာတာနဲ့အတူအလုပ်ကံအခြေအသွေးတွေလည်းကျဆင်းနေပါတယ်။ကုန်ထုတ်စွမ်းအားလဲကျဆင်းနေတာမှ2022ခုနှစ်အတွင်းမှာ800ခိုင်နှုန်းကျခဲ့ရာက2022ခုနှစ်မှာတော့နောက်ထပ်200ခိုင်နှုန်းထပ်ကျပြီးတော့100ခိုင်နှုန်းအထိကိုကျဆင်းခဲ့တယ်လို့ ILO ကပြောပါတယ်။အလုပ်သမားအများအပြားရှေ့ပါဖြစ်မလဲဆိုတာမြေယာမှုတွေနဲ့ရင်ဆိုင်နေကြရတာနဲ့အတူမြန်မာနိုင်ငံရဲ့အလုပ်ကံအခြေအနေတွေဟာဆက်လက်ထိခိုက်နေပြီးတော့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံဆိုင်ရာ ILO ရဲ့ဆက်ဆံရေးအရာရှိဒေါ်လင်လီကထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံရှိအလားအလာနဲ့မြန်မာပြည်သူတွေအတွက်လူမှုရေးတရားမျှတမှုကောင်းမွန်တဲ့အလုပ်ကိုင်းတွေရရှိနိုင်ကြဖို့အတွက်ဒီမိုကရေစီစနစ်ပြန်လည်ပေါ်ပေါက်ဖို့အရေးကြီးတယ်လို့လည်းသူကထောက်ပြပြောကြားထားပါတယ်ရှင်။